ရှမ်းပြည်နယ်မြောက်ပိုင်းလာရှုမြို့မှာမနေ့ညနေပိုင်းကပောက်ကွဲမှုတစ်ခုဖြစ်ခဲ့ပြီးလူ9ယောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒေသခံတွေကတော့ဒီပောက်ကွဲမှုဟာလက်နက်ကင်ဖွဲ့တွေကစက်ကြီးကောက်ယူတာနဲ့ဆက်ဆက်နိုင်ကြောင်းသုံးသပ်ထားပါတယ်။လာရှုမြို့ကဒီပောက်ကွဲမှုသတင်းပေးပို့လာတာကိုကိုစီသူပြောပြပေးပါဦးခင်ဗျာ
။လာရှုမြို့ညစည်းရန်အနီးကဆန်းရွှင်ဟိုတယ်မှာဗရူနေ့ညနေ 9:00 ဝန်းကျင်လောက်မှာပောက်ကွဲခဲ့တာပါ။ပောက်ကွဲမှုအခြေအနေကိုစုံစမ်းလေ့လာထားတဲ့လာရှုဒေသခံတဦးကဒီဖြစ်စဉ်မှာလူ9ယောက်ထိခိုက်ခဲ့ကြောင်း VOA ကိုအခုလိုပြောပါတယ
်။ကွဲတာကဆန်းရှင်ဟိုတယ်မှာသူကဘယ်လိုပုံစံဆိုင်ကျင်နဲ့လာမှဆန်းရှင်ဟိုတယ်ကိုဒီမော်ရီနဲ့ဆောင်ကမှလည်းပြီးတယ်။ဘေးကပြီးတဲ့ပိုင်းကပြောရချင်တာကသူကတောင်းမဖြစ်မဖြစ်နိုင်တော့ပြင်လာလို့ဆိုမှအဲ့ဒီဟာကိုဒီမှာချလာလိုက်တာ။အဲ့ဒီမော်ရီချန်အဲ့မှာထားကွဲတာပဲ။ထိတာက9ယောက်အလုံးတိတိမမထိတာကသူတို့ရဲ့ပုံမှုတရားကတော့ next step you are ယောက်ချားလေးရ၄ယောက်မင်းကလေးရ၅ယောက်အဲ့တော့ပြောင်းပြောင်းချစ်ရကမတရားဒီအဲ့မဲ့ဟိုဟာစိတ်ချပါထဲနဲ့ပြန်ပို့လိုက်တယ်တယောက်ကတော့အဲ့ကျူဝါတဲ့ဟာတော့ပြည့်ပြရတယ
်အချားဒေသခံတူကတော့ဒီပောက်ကွဲမှုဟာလက်နက်ကန်အဖွဲ့တွေကစက်ကြီးကောက်ယူတာနဲ့တက်ဆိုင်ကြောင်းနဲ့ဆိုင်ကနဲ့ဘုံထောင်ဖောက်ခွဲခဲ့တာဖြစ်နိုင်ကြောင်းပြောဆိုပါတယ
်စက်ကြီးကောက်နေရလို့ဆဲတဲ့တဘောလေးပါဟာလေဟိုလာရှိမျိုးကဘုံထောင်ဖောက်ခွဲခဲ့တာလေးမှန်တယ်ကခရီးများကတော့တပုန်ဆန်ခဲတယ်ဆိုင်ကတည်းထဲ့ပြီးဆိုင်ကမောင်းလာဖားမယ်ပြီးအဝေးနဲ့ပုံထိုးသိမ်းစနစ်နဲ့ဖောက်ခွဲမယ်အဲ့တော့ဘို့ပါဆယ်ပုံးနဲ့လာဖားမယ်ဆိုတယ်လို့ပါတော့ဆိုအဲ့လိုပါပဲအခုကလည်းဆိုင်ကပါပဲလုံချုံမှုမရှိတဲ့မျိုးကမျိုးဖြစ်သွားပြီပြီးတော့အားချင်းကတော့ဒီလူတွေတော့ကြီးတဲ့စာစားလာပါဆိုင်ရဲ့
ရှမ်းပြည်နယ်အတွင်းကသတင်းတွေကိုအစင်တစိုက်ဖော်ပြနေတဲ့ရှမ်းတန်တော်ဆင့်သတင်းဌာနကတော့ဖေဖော်ဝါရီလ၁ရက်နေ့ကရက်ွက်ရှိနမ်ခုံစေးတိုက်အနီးမှာပောက်ကွဲမှုတစ်ကြိမ်ဖြစ်ခဲ့ပြီးဇန်နဝါရီလ၃၀ရက်နေ့ကရက်ွက်၃မှာရှိတဲ့ DR ကုံမာဆိုင်ရှိမှာဘုံနှလုံးပောက်ကွဲခဲ့ကြောင်းဆက်ရက်အတွင်း၃ကြိမ်ပောက်ကွဲကြောင်းလည်းသတင်းထုတ်ပြန်ထားပါတယ်။၂၀၂၃ခုနှစ်စက်တင်ဘာလ၂၈ရက်နေ့လာရှုမြို့အထက်ဒန်ဂိုစီဆိုင်ပောက်ကွဲမှုမှာတော့လူ၂ယောက်သေဆုံးခဲ့တယ်လို့ဆက်၂ယောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်။2023ခုနှစ်ဧပြီလ23ရက်တကြံအကြုံနေ့မှာရန်တိုင်းအောင်ဖျားရှိပောက်ကွဲမှုမှာတော့လူ4ဦးသေဆုံးပြီး11ဦးဒဏ်ရာရခဲ့တာကြောင်းအဲ့ဒီနှစ်အတွင်းလူအသေးအပြောက်အများဆုံးပောက်ကွဲမှုဖြစ်ခဲ့ပါတယ်။လာရှုမြို့မှာဖြစ်ပွားတဲ့ပောက်ကွဲမှုတွေမှာတော့တရားခံကိုဖော်ထုတ်နိုင်တာမတွေ့ရသေးပါဘူး။ဗိုလ်ရုံးနေ့ပောက်ကွဲမှုဟာလာရှုမြို့ပေါ်မှာစစ်တပ်နဲ့ရဲအင်အားအများပြားရှိနေပြီးမြို့အတွင်းသွားလာမှုကိုတင်းတင်းကြပ်ကြပ်စစ်ဆေးနေတဲ့ကြားကပဲပောက်ကွဲတာဖြစ်ကြောင်းလဲဒေသခံတွေကပြောပါတယ်။လောလောဆယ်မှာတော့တစ်တုံညာနှစ်ခုစစ်စင်ရေးအတွင်းလက်လွတ်လိုက်ရတဲ့မြို့နယ်တပ်စခန်းတွေကစစ်တပ်နဲ့ရဲတပ်ဖွဲ့အင်အားတွေဟာလာရှုမြို့မှာစီယုံရောက်ရှိနေပြီးမြို့ပတ်ပတ်လည်မှာလည်းညီနောင်မဟာမိတ်တပ်ဖွဲ့တွေကဖြန့်ကျက်နေရာယူထားတာကြောင့်နှစ်ဖက်စီရေးတင်းမာမှုတွေကမြင့်တက်နေဆဲဖြစ်ပါတယ်ခင်ဗျာ